စကိုင်းတိုင်းဒေသကြီးဒီပေးရင်မြို့နယ်အတွင်းကတီတော်ကျေးရွာနီးမှာပြီးခဲ့တဲ့မလ17ရက်နေ့ကဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့ဝင်တွေထိတိုက်တွေ့ပြီးရဲတပ်ဖွဲ့ဝင်အုပ်သေးဆုံးသွားတယ်လို့ဒီပေးရင်ဒေသခံတဦးကပြောပါတယ
်။အဲဒီမှာလူလက်တဲ့ချိန်ကိုဒီကပထမတစ်ခါဘယ်လိုပြောမလဲ။အဲဒီမှာတွားရင်လည်းသူကအဲဒီကြားလေလူကြားလေကိုကြိုးဝင်တာပေါ့။ရဲတွေအဲရဲစီဘာပေါ်မလို့လူကြားလေရောက်လာတနက်တွေထုတ်ပြတာပေါ့ဗျာ။ရဲမှတိတော့ဒီကလူတွေရဲ့ပြေးကြတာပေါ့။ပြေးကြတော့တနက်တွေထုတ်ပြပြီးရဲကပြက်ပြီးတော့တနက်တွေခွာလုလိုက်တယ်ပေါ့။တနက်တွေလည်းချိန်တာပေါ့။ချိန်တဲ့ချိန်မှာအဲ့မဲ့နောက်ကအုပ်စုကြားခွာလုတဲ့လက်တဲ့သူကဝင်လုသွားလိုက်တာ။သုံးတာတော့သူတို့ရဲတွေနှစ်ယောက်သုံးသွားတယ်လို့ပြောကြားတယ်ပေါ့ကျွန်တော်လည်းတိတိပပတော့မမြင်အောင်အတိအကျပြောရမယ်ကြားတဲ့သတင်းကတော့နှစ်ယောက်သုံးတာတော့သိကြပါအ
ဲ့ဒီရဲတပ်ဖွဲ့ဝင်နှစ်ဦးသေဆုံးသွားတဲ့အကြောင်းနိုင်ငံပိုင်သတင်းစာတွေမှာနောက်နေ့မှာဖော်ပြခဲ့ပါတယ်နောက်ပိုင်းမှာတော့အနာပိုင်ဒီဘက်ကကြေးရွာတွေမှာဝင်ရောက်ရှာဖွေတာတွေတနက်နဲ့ဝင်ပစ်တာတွေရှိတာကြောင့်တီတော်ကြေးရွာနဲ့နိဆရာကြေးရွာတွေကဒေသခံတွေဒီကနေ့အထိထွက်ပြေးနေကြရတယ်လို့ဒီပဲရင်ဒေသခံတဦးကပြောပါတယ
်တရွာလုံးပဲပြအမျိုးသမီးအကြီးနိုင်တဲ့သူတွေအကုန်ကြီးရပြရွာထဲမှာအဖိုးကြီးနဲ့အဖိုးကြီးပဲများတော့အဖိုးကြီးပွားကြီးပဲရှိတာပါကလေးပေါ့စားတွေတောင်ခေါ်သွားကြတေရောရွာပါတယ်ဗျာတကြီးကုန်းရွာပါတယ်ဗျာအုပ်စေရွာပါတယ်တရက်ကအရှိရွာပါတယ်ပြီးတော့တရက်ကအနောက်ရွာပါတယ်ကျူရောပါတယ်မစိုးရင်ပါတယ်ချောင်းမီတို့ပါတယ်ဟုတ်လေအဲ့ဒီလောလောဆယ်အဲ့ဒီရွာတွေပါလေအခုကိုလေးကကျွန်တော်တို့ကြားနေတဲ့ထဲမှာဒီညောင်ပထိုးရွာကိုလေဝင်နေအဲ့ညောင်ပထိုးကတော့နောက်ရမှာပြေးရတာပေါ့လေ
ဒါအပြင်ဘကုံးမြို့နယ်အတွင်းမှာလည်းပြီးခဲ့တဲ့မလ17ရက်နေ့ကအာဏာပိုင်တွေနဲ့ဆန္ဒပြသူတွေထိတိုက်တွေ့ပြီးရဲတအူးတေဆုံးခဲ့ပြီးနှစ်ဦးတန်ရာရရှိခဲ့တယ်လို့ဘကုံးဒေသခံတအူးကလည်းပြောပါတယ
်ကြားပြီးတော့သူတို့ဒီဆန္ဒပြတဲ့လူတွေကိုလိုက်ဖြုတ်ခွဲနေတယ်အဲ့လမ်းညွှန်လမ်းကြားတွေမှာလက်ရည်ကိုဘုံပြအရှိဆုံးကတ်လာပြီးတော့လာပြစ်တဲ့တယောက်လို့ပြောတာအော်ကဲဟောတော့ပြည်သူကြားတွေကပြင်းလွှိုင်းနေပေါ့ဘာလို့ကဂျင်ကလေးနဲ့ပြစ်လိုက်လဲမသိဘူး။နှစ်ယောက်ကတရားရတယ်တရားရပါတယ်။ဟုတ်ကဲ့နှစ်ယောက်ကလေးဘွားလေးပါတယ်တရားရပါတယ်။ကဲလုံးနေတယ်ကဲလုံးနေပြစ်ကြပါညာလေ။ဟိုနှစ်ယောက်ကတရားရပါတယ်။တယောက်တော့တည်ပါလား။ဂျင်ကလေးစားကြည့်ပါလား။ဟုတ်ပါလား
။ရှမ်းပြည်နယ်တောင်ပိုင်းဖေခုံမြို့နယ်မှာလည်းတမရသာ၄ဦးအသက်ခံရပြီးနောက်ပိုင်းဖေခုံမြို့နယ်ဒီတဝက်ကကြေးရွာတွေကဒေသခံတွေရွာလုံးကျွထွက်ပြေးနေရတယ်လို့ဒီရွာကနေနေဆက်သူတူကပြောပါတယ
်အခုကတော့အဲ့မှာဟုတ်တယ်ဟိုလက်ဆုံး point တောင်ချစ်ဆောင်ကရဆိုင်ကဆက်ပြင်းရတော့ပဲနောက်ပြီးတော့စစ်သားတွေကရှင်းနေအဲ့ဒီလိုက်ဖြူတယ်သကားတက်ကြတယ်နောက်ပြီးတော့ကုစုဆိုင်လည်းလုံးဟိုကုစုဆိုင်တမရှိရဲ့ဒီရတော့အရက်တွေကတော့ကျွန်တော်ယူတော့ဟောဆောင်ဆဲတယ်နောက်ပြီးချွတ်အဲ့ဒီလိုမရှိပါလားရရှိတယ်ဘာစေရအဲ့ဒီမရှိတဲ့ရတွေတိုင်းကမရှိတော့ဘူး
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဆက်အာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုတွေအတွင်းရဲတပ်ဖွဲ့ဝင်တွေတပ်မတော်သားတွေနဲ့သူတို့မိသားစုဝင်တို့တေဆုံးခဲ့တာရှိကြောင်းနေပြည်တော်မှာမလ23ရက်နေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြည်ချိုင်းဝန်ကြီးဌာနဒုတိယဝန်ကြီးဗိုလ်ချုပ်စောမင်းထွန်းကပြောပါတယ
်အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ရဲတပ်ဖွဲ့ဝင်9ဦးကြာဆုံးပြီး163ဦးဒဏ်ရာရရှိခဲ့ပါတပ်မတော်သား4ဦးကြာဆုံးပြီးမိသားစုဝင်2ဦးတေဆုံးခဲ့ပါတယ
်တပ်ဖွဲ့ဝင်တွေတေဆုံးဒဏ်ရာရတဲ့နဲ့ပတ်သက်ပြီးပြည်ချိုင်းဝန်ကြီးဌာနသူဝန်ကြီးဗိုလ်ချုပ်စောမင်းထွန်းကပြောဆိုထားတဲ့ပတ်သက်လို့တော့ VOA ကတိကျအတည်ပြုချက်မရရှိသေးပါဘူးခင်ဗျာ